ားရှင်ခါပူပြင်းလာတဲ့မြမပြည်မြို့အနှံပြားမှာလူတွေဟာဘဝချက်တည်းရဲ့အတွက်ခေရခက်စစ်ရှင်သန်နေရပါတယ်။တုတ်တမီးကျိုးဆက်မအလုတ်လုံနေသူတွေရဲ့အဆိုအရအပူဓာတ်ကြောင့်တေဆုံးသူတွေကိုမိရှို့ပေးရတာလက်မလဲနိုင်အောင်ပါပဲတဲ့။ဒီကဘက်မှာတော့လူခွန်ကြီးဆုံရှုံမှမသိအောင်ဆုံရှုံနေတဲ့နိုင်ငံတစ်ခုအကြောင်းဆွေးနွေးတင်ပြကြည့်ကြပါမယ်။အာဖရိကလည်းပဲကြေးလက်တစ်ခုမှာလူမှုတရားမျှတရေးအတွက်တက်တက်ကြွကြွလုပ်ကိုင်နေသူတူကတော့လူခွင့်ရည်နဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောခဲ့မှုပါလေ။နိုင်ငံရေးသမားအများစုကလူခွင့်ရည်လို့ပြောလိုက်ရင်လွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုရေးတစ်ခုပဲဇောင်းပီးလိမ့်ရှိပါလေ။မှန်ပါလေ။အစိုးရကဝေဖန်ထောက်ပြဖို့တိုင်းပြည်ပေါ်ထားတဲ့စိတ်ကူးတွေကိုတင်ပြနိုင်မှုဆိုတာစာပေလွတ်လပ်ခွင့်စုဝေးခေါ်ပြောခွင့်တွေကအရေးကြီးပါလေ။ဒီကိန်းတစ်ချက်မှာပဲလူတွေရဲ့ကျန်းမာရေးနဲ့လုံခြုံရေးဟာအရေးကြီးပါလေ။ကျွန်တော်တို့နယ်တွေမှာဘာတွေဖြစ်ပျက်နေကြလဲဆိုတော့မိန်းကလေးတွေကလမ်းထွက်ရင်သူတို့အိတ်လေးတွေမှာကုန်းလုံးဆောင်ထားရတယ်ဗျ။မရင်းကူတွေကများတော့တော့လမ်းမှာတစုံတစ်ယောက်ကအာရမပြုတ်မဲ့ကြံအုံးကိုဝင်မရအောင်တောင်းတော့မှမပြောကုန်းလုံးတုံးဆက်ဆံခံရတဲ့အဆင်ကိုရောက်နေတယ်လေ။တကယ်ကိုကြည်ကွဲစရာပါ။မူရစေဝါတုံးအာရမပြုတ်ချက်မှုတွေနဲ့ HIV ယောဂပိုးမှာကူးစက်မှုတွေကလည်းများတဲ့များလာတယ်။တချို့လူတွေမှာသေသွားတဲ့အထိအိတ်လေးတစ်လုံးတောင်ပိုင်မသွားကြပါဘူး။ရာသီဥတုဒဏ်စာဝတ်နေရေးအခက်အခဲတွေကလည်းဖြစ်တယ်လို့ရင်ဆိုင်နေရတယ်လေ။တကယ်တော့နိုင်ငံတစ်ခုမှာတရားဥပဒေစိုးမိုးမှုရှိရပါမယ်။လူတစ်ယောက်ယက်တီရေးအတွက်အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ရပါမယ်။ဒါဟာလူခွင့်ရေးကိုလေးစားလိုက်နိုင်ခြင်းပဲဖြစ်ပါလေ။သူပြောတယ်လို့ပါပဲ။ဆင်းရဲမွဲတည်တဲ့နိုင်ငံတွေဟာဒုက္ခတွေနဲ့နေစဉ်ရက်ဆက်ကြုံတွေ့နေရတော့ဘာဆုံးရှုံးလို့ဆုံးရှုံးမှမသိအောင်ဖြစ်နေပါလေ။အမှုမဲ့အမှတ်မဲ့ဖြတ်သန်းနေကြရပါလေ။မြန်မာပြည်ရဲ့အနေထားကလည်းနေရာတော်တော်များများမှာအာဖရိကတစ်ပါးအဆင့်မှာပဲရှိနေပါသေးတယ်။ရန်ကုန်မြို့ရဲ့ YPS ပတ်ကားရီပေါ်မှာအလုတ်သွားအလုတ်ပြန်လုပ်နေကြတဲ့သူတွေကိုကြည့်လိုက်ရင်သူတို့မျက်နှာတွေပေါ်မှာဖြည့်စည်းမှုတွေနဲ့နားလည်ရနေပါတယ်။နိုင်ငံရေးခြေအနေတစ်ခုပြောင်းလဲလာတာမှန်ကောင်းမှန်ပေမဲ့ပြည်သူတွေရဲ့စီးပွားရေးကတော့ကျတဲ့နေကြပုံပါပဲ။အစိုးရအနေနဲ့လူတွေရဲ့လုံခြုံရေးနဲ့ကျန်းမာရေးအသည့်ကိုမြင့်တင်ပေးဖို့အတွက်အများကြီးလုပ်ကြရအောင်ပါပါ။ဥပမာပြောရရင်စားသောက်ဆိုင်အချို့နဲ့အကင်းဆိုင်တွေကိုလေ့လာကြည့်ပါ။ဈေးကောင်းပေးရတဲ့အဆင့်မြင့်ဆိုင်တို့မှာတော့သူတို့အစားအသောက်တွေကိုရေကန်းတက်တာနဲ့အေးကန်းတွေမှာတည်တည်ချာချာသိသိထားပေမဲ့တာမလဲလုပ်တဲ့စားတွေစားတောက်နေကြတဲ့ဆိုင်တွေမှာတော့အပားတွေကိုအပြင်မှာပဲတည်ခင်းထားတယ်။တချို့ဆိုရင်ပင်လယ်စားတွေကိုစားပြီးတိုင်းရာရံပြီးအနာတွေဖြစ်တယ်လို့ဆိုပါတယ်။အဓိကပြဿနာကအစားတောက်တွေကိုတင့်တော်တဲ့အေးကမ်းမှာဘလို့သိမ်းရမလဲ။ပစ္စည်းတစ်ခုနဲ့တစ်ခုဓာတ်မပြုတ်ပိုးမွားမကူအောင်ဘလို့လုပ်ကြမလဲဆိုတဲ့အကြမ်းမကြီးအသိမရှိတော့ပိုးပေါက်တာပေါ့။တကယ်တော့ဟင်းသီးဟင်းရပဲဖြစ်ဖြစ်အပားပဲဖြစ်ဖြစ်အခန်းပူချိန်မှာထားမယ်ဆိုရင်မိနစ်20တိုင်းမှာပိုးက2ဆတူပေါက်နေပါလေ။ဒါကြောင့်လည်းအမေရိကန်မှာဆိုရင်ဟင်းသီးဟင်းရကစားလို့အပတ်ထိရောင်းချတဲ့အခါအပူချိန်41ဒီဂရီအောက်မှာပိန့်စဲထားရပါလေထုတ်ရောင်းရပါလေဆိုင်နာတဝိုင်းမှာလည်းကြွက်ပိုးဟတ်တွေတကောင်းမှမရှိသေးပါဘူးလာစားသူရဲ့မြင်ကွင်းမှာအဲ့ဒါလိုအကောင်လေးတွေကိုတွေ့လို့ရတော့အတိုင်ခံရပါလေကျမကြီးအဖွဲ့စည်းကရှောင်းကင်လာစစ်တဲ့အခါသူတို့တတ်မှတ်ထားတဲ့အပူချိန်စီမင်းစည်းကမ်းတွေအောက်မှာမရှိဘူးဆိုရင်ပစ္စည်းတွေကိုလွှင့်ပြတတ်ပါလေပြင်းပြင်းထန်ထန်သတိပေးပါလေနောက်တစ်ချိန်လာစစ်လို့ဒီလိုပဲစီမင်းချိုးဖောက်တယ်ဆိုရင်ဆိုင်ပိတ်ခိုင်းပါလေအစားတော့တန်ရှင်းလက်ဆက်ရေးနဲ့လူတွေရဲ့ကျန်းမာရေးကိုဂရုစိုက်ပေးတဲ့အစိုးရရဲ့မူဝါဒတွေဆိုပါတော့လူတွေရဲ့နေစဉ်နေထိုင်မှုဘဝတွေမှာလည်းအပူချိန်ဟာအရေးကြီးလာပါလေ။နယူးယောက်အထက်ပိုင်းဒေသတွေမှာတိုက်ခန်းရတဲ့အခါစောင်းနှင်းဆိုရင်တိုက်ခန်းထဲမှာမိနစ်ထွေးထွေးနေနိုင်မှုအတွက်ဟီတာလို့ခေါ်တဲ့အပူငွေ့ပိုက်လိုင်းတွေတပ်ဆင်ထားပါလေ။လူရသည်အတွက်လည်းအေးစက်ဖြစ်အသုံးပြုပါလေ။ရေဘူးရေးနှမျိုးလုံးထည့်ပေးထားတဲ့ဆက်ပြတ်တဲ့ပိုက်လိုင်းပိတ်တယ်ဆိုရင်ချက်ချင်းပြင်ပေးရပါလေ။ထို့အတူပဲအခန်းတိုင်းမှာရေကတ်တတာဆိုတာပါပြီးသားဖြစ်နေတယ်လူတိုင်းဟာသူတို့ရဲ့အစားအသောက်တွေကိုလုံခြုံစိတ်ချစွာသိမ်းထားလို့ရတယ်လေဒီလိုဆက်တွေအမြဲမပြတ်အလုပ်လုပ်နိုင်မှုဆိုတာလျှက်စမီကအဓိကပါပဲဒါကြောင့်လျှက်စမီပြတ်တယ်ဆိုတာ9မိနစ်လောက်တောင်ကြာလာမဟုတ်ပါဘူးဒါတွေဟာလူတယောက်အတွက်မရှိမဖြစ်လိုအပ်တဲ့အခြေခံလူသုံးပစ္စည်းတွေအဖြစ်သတ်မှတ်ထားတာလေစင်ကုံကဆိုရင်အစိုးရကလူတွေရဲ့ကျန်းမာရေးကိုဘလောက်ဂရုစိုက်တယ်ဆိုတော့တက္ကသိုလ်နဲ့ကမ္ဘာတိုင်ကြီးသွားမဲ့ရှောက်လန်းတစ်ရှောက်အမိုးကြီးလုပ်ပိတ်ထားပါလေနေပူရမိုးရံတွေခန္ဓာရည်ရှိအောင်စီစဉ်ပေးထားခြင်းဖြစ်ပါလေ။အနောက်နိုင်ငံတွေမှာဆိုရင်လည်းပြည်သူတွေစိတ်လက်အပန်းဖြေလို့ရအောင်ပန်းညာတွေကိုရက်ွက်တိုင်းမှာတည်တည်ချာချာစောက်လို့ပေးထားပါလေ။တော်ရရှိမှာနော်။မြမပြည်မှာတော့အခြေခံလူသားစားပြည်သူများစုရဲ့မျက်နှာနဲ့အပန်းရည်ကိုကြည့်လိုက်ရင်တစုံတရာလိုအပ်နေတယ်ဆိုတာကိုအထင်သာတွေ့နေရပါတယ်။နေတန်းလေတန်းစီဝါရေးကြက်တဲမှုဓာတ်တွေကိုခန်းစားနေရတာကြောင့်သူတို့မျက်နှာတွေကမရှင်လန်းကြပါဘူး။အသက်40 50ဝန်းကျင်လောက်ကလေးကသွေးတို့စီးကျူရောဂါပေါင်းစုံခံစားကြပါတယ်။စီဝါရေးတက်တဲမှုကြောင့်ပညာရေးနိုင်ကြခဲ့ကြတယ်အစားအသောက်နဲ့အာဟာရဓာတ်အသိပညာအလုံးစောက်မရှိတာတွေအပြင်ရွေးချယ်ခွင့်နည်းတဲ့ဘဝတွေအောက်မှာဖြစ်လို့နေနေကြပါတယ်ဒီကြတဲ့ရခင်ဆိုးရတွေရဲ့အမျော်မြင့်မဲ့စွာသက်တော်တွေခုတ်ထွင်းရောင်းချမှုတွေကြောင့်နိုင်ငံအနှံ့ပြားမှာအပူချိန်တွေကမြင့်တက်နေကြတယ်လူတွေဟာအကာအကွယ်မဲ့စွာဖြတ်သန်းနေရပါတယ်ဒါကြောင့်လဲ Facebook ပေါ်မှာစလို့ကာသမတိဒေါ်လာတက်နေကြပါတယ် Tadanari Piluetare, a Beto Javare. Tajan Lechenoruha, Lolaswa Hopio, Siungu Apin, Piduria, Walong Jonine, Jamaiha, Machima Pit Luate, Luqui, Pete, Sunuia, Piapare. Dorasian Yama Pidule, a Chega Luquinigo, Damu Tare, Nangan Gonsoni, Lotto Madune, Sodi Nangabazi, Lu Sana Pulai Biazi.